မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်ကပ်ရောဂါကာဝယ်တားဆီးရေးသတင်းတစ်ပတ်ကြာအသွားအလာကန့်သတ်ထားတာတွေအဆုံးသတ်လိုက်တာကြောင့်နယ်စပ်ကုန်သွယ်ရေးပြန်လည်စတင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။သတင်းတစ်ပတ်ကြာအသွားအလာကန့်သတ်ထားတဲ့တရုတ်ရွှေလီမြို့ကိုမနေ့ကညပိုင်းကဖြေလျှော့လိုက်တယ်လို့မူဆယ်နယ်စပ်အကောက်ခွန်ဂိတ်ကိုလည်းတရုတ်နိုင်ငံကဒီနေ့ပဲပြန်ဖွင့်လိုက်တာကြောင့်နှစ်နိုင်ငံကုန်ကားတွေအပြန်အလှန်ဝင်ထွက်နေကြပါပြီ။ရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါတွေ့ရှိခဲ့ပြီးရဲ့နောက်ပိုင်းအသွားအလာကန့်သတ်မှုတွေစတင်ခဲ့တဲ့စက်တင်ဘာ15ရက်ကစလို့တရုတ်ဘက်သွားလို့မရဘဲ9ရက်လောက်စောင့်နေရတဲ့ကုန်ကားတရာကျော်ဟာလည်းဒီနေ့ဝင်ဝင်ရသွားပြီလို့မူဆယ်စံကုန်စီတိုင်ရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။ဒီနေ့တိုင်းကလည်းပြောရမယ်ဆိုရင်တော့ရှင်လူမျိုးတွေကအဝင်ကုန်တင်ကားမျိုးစုပစ္စည်းမျိုးစုကဘာမှပြောဆိုရင်တော့ဖန်တို့တဲတို့ဂျားတို့အဆက်တော်တို့မြို့ပြီးတို့အခြားကုန်စုံမျိုးစုတွေကတော့ကာရှိပြာ30လောက်ကအထောက်ဝင်ပြီးရှင်လူမျိုးတွေကိုအဲ့ဒီအတွက်ခလဲကဇာဖိုင်သွားတဲ့ပြည်ုပ်မြမပုံတွေရဒီနေ့မှာပြန်ပြီးတော့အထွတ်ထွတ်ထားဖြစ်လာပြီးတော့ဒီဝင်ထွက်ထွက်လို့ရပါဘူးပေါ့လေ
တရုတ်နိုင်ငံဘက်ကစောက်လို့ရပစ္စည်းအိမ်သုံးပစ္စည်းအထည်အလိတ်နဲ့စေဝါပစ္စည်းတွေကလည်းဒီနေ့ပဲမြန်မာနိုင်ငံထဲဝင်လာကြောင်းလည်းပြောပါတယ်ရွှေလီမြို့ထဲမှာနေကြရဲ့မြန်မာအလုပ်သမားအများစုကလည်းဒီနေ့စက်ရုံတွေဈေးဆိုင်တွေမှာအလုပ်ပြန်ဆင်းကြပါတယ်။ဒါပေမဲ့လုပ်ငန်းဝင်ပြန်ဝင်မယ်ဆိုရင်တော့ရွှေလီမြို့ကျန်းမာရေးဌာနကထုတ်ပြီးရဲ့ကိုဗစ်ရောဂါစစ်ဆေးပစ္စည်းကြောင်းအထောက်အထားစာရွက်ပြရလိမ့်မယ်လို့ဒီနေ့အလုပ်ပြန်ဆင်းတဲ့မြန်မာအလုပ်သားကိုနေမင်းဖြိုးကပြောပါတယ်
။ဒီနေ့ဆိုရင်လုပ်ဒီပြောကားလည်းပြန်လုပ်ပါလိမ့်မယ်။စက်ရုံတွေရောဒီလိုမျိုးအလုပ်သမားတွေရောအကုန်လုံးဖွင့်တယ်ဖွင့်တာတော့ခုဒီလိုကျမရစ်စစ်စစ်ပြီးတာဆိုတော့မှစာရွက်ပြီးနေပြရတယ်အဲ့စာရွက်ရှိတဲ့ပြည်ဆိုရင်သွားလို့လာလို့လုပ်လို့ရတယ်မရှိဘူးဆိုလို့ရှိရင်တော့ဆမ်းတယ်တော့အဲ့လို
ပြီးခဲ့တဲ့စက်တင်ဘာ13ရက်မှာမြမအလုပ်သမားနှစ်ယောက်မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ရွှေလီအာဏာပိုင်တွေကအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေချပြီးတစ်မျိုးလုံးအတိုင်းအတာနဲ့ရောဂါစစ်ဆေးမှုတွေကိုတပတ်ကြာလုပ်ခဲ့ရပါမြမနှစ်ယောက်ရဲ့လက်ရှိကျန်းမာရေးအခြေအနေကတည်ငြိမ်နေပြီလို့တရုတ်သတင်းဌာနတွေမှာရေးသားထားပါတယ်ရွှေလီတမျိုးလုံးကိုဗစ်ရောဂါစစ်ဆေးရာတွေတပတ်လောက်လုပ်ပြီးရဲ့နောက်ရောဂါရှိသူထပ်မတွေ့ရောလို့မြို့အချက်ချနေရာတွေမှာအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေကိုမနေ့ကစက်တင်ဘာ27ရက်မှာဖြေလျှော့လိုက်ပြီးညပိုင်းမှာလည်းတမျိုးနယ်လုံးမီးရှူးမီးပန်းတွေပစ်ပေါက်ခဲ့ကြတာပါယူနန်ပြည်နယ်တဲ့ကိုဗစ်အတီးပြုလူနာထပ်မတွေ့ရောရဲ့အချိန်မြန်မာပြည်တွင်းအရေးအတွက်မြန်မြန်ဆန်ဆန်တိုးလာတာကလည်းကုန်သွယ်ရေးနဲ့လူဝင်အထွက်အထွက်အတားအဆီးအနေနဲ့ရှိနေုံပဲလို့ကုန်သွယ်တွေကမြင်ပါတယ်မူဆက်ခရိုင်အုတ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကတော့လူအဝင်ထွက်ကန့်သတ်တာကတော့အရင်အတိုင်းဆက်ရှိနေလိမ့်မယ်လို့ VOA ကိုပြောပါတယ
်ကျွန်တော်ဒီတော့ကတော့လူဝင်ထွက်တာဒီတိုင်းပဲဗျာပြီးတော့ပို့တော်မှနည်းနည်းကျွန်တော်အဖြစ်ပြောရင်တော့ပို့ပြီးတော့သူတို့ရှင်ဒီမှာလုံးလုံး clear ဖြစ်သွားပြီဆိုဒီဘက်ကဝင်တဲ့လူတော့တအားချက်တော့မဲ့သဘောတော့ရှိတာပေါ့လေသူတို့အားလုံးအော် negative ဖြစ်ပြီးသူတို့တမျိုးလုံးသွား
မြန်မာနိုင်ငံကိုဗစ်အတီးပြုလူနာစတွေ့ခဲ့တဲ့မလကုံကစလို့တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့နယ်စပ်ပေါက်တွေကိုလုံခြုံရေးတင်းကြပ်ထားပြီးလူဝင်ထွက်ကိုလည်းဒီနေ့အထိပိတ်ထားတာပါကုန်ကားတွေကတော့ကျန်းမာရေးစစ်ဆေးမှုလုပ်ထားတဲ့ရှင်မောင်းတွေနဲ့နယ်စပ်ဂိတ်တွေမှာအပြန်အလှန်လူအစားထိုးဝင်ရောက်တဲ့စနစ်ကိုတရုတ်ဘက်ကကျင့်သုံးထားတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ